ตรอชิมังเนี่ยมันจะกินกับเมียนมาร์ดาบรมายีเยลีผสมตุ้งไหนเนี่ยตรงกูเรียนในงานเราเสียดเดมอร์ดิซิโกเมียนมาร์ในงานเอาไว้อยู่แก่บาร์เลยไอ้ดิเดมอร์กูมุดมาลูอันมีบีทาบีเมียนมาร์ในงานเย่จีซงเสียดเดมอร์เลยพี่บาร์เลยไอ้ดิเดมอร์มาเต็งก้าวหรือเต็งสองไหนเนี่ยบีเอ็นยังหาจีนุ่ยเลยเส้นเดลุ่งไหนเนี่ยลูตีอาบาร์เลยเมียนมาร์ดาบรมายังอ่ะเส้นมิวเส้นเนี่ยจะเสียดาสุดเลยเสียดเดมอร์เลยบีเอ็นคู่มุดมาบาร์ดูแลพี่บาร์เลยไอ้ดิเดมอร์เนี่ยบัดเดบีแต่มาเราพิจารณาบุ๋มจู่จะไม่ท้องอ่ะ
คิดว่าไม่ต้องตรงนี้ยาวไปแต่เราแลนดี้เปล่าฟังเสียงจะไม่ให้ในเส้นรูยาวไปแต่เราพยายามในคุณที่จะเรียกเส้นรูยาวไปพอมาก็แต่เราดูยิ่งมีอะไรเส้นรูยาวไปที่เส้นรูเลยยาวไปที่ยี่ห้อคุณที่จะเรียกงานนี้มาเส้นรูยาวไปดูดีแต่เราที่แปดสัญญาเกิดมาก็เบาหูนะเราพยายามในการเรียกงานนี้ตรงรูยาวไปไปอยู่กูสอนมาตรงรูยาวไ
ปแล้วทุกเบย์ยังมาดามเราฮะอินเดียในงานสิกาเลยทุกเบย์จะกิโลคลาสมิวซายังคงเดโมดิซิโกวายุเข้าไปได้เลยไอ้ที่ยังคงเดโมกูเยี่ยจะปีชีเดซีเซนเนี่ยทีนี้นั่งท่องสกุลกุนเนี่ยกงไปมาล้วนยังเบื่อซีเซนท่าเดียวตีอาบาร์เลยท่าฮะอินเดียมีมาลุงจงยิ่งใส่ยามฮาบิวามยาวปูด้วยสาวยามุซีเซนพิจิตรูเป็นงานเป็นเลยออเดียร์ด้วยในงานวิโกเยี่ยจะเล่นเนี่ยปีชีด้วยช่องชายด้วยอินเดียเนี่ยเดียวดูเพียงสังนิรากูมีนาเรอเฉลี่ยพิจิตรูลีลาดูเรียสู้จ้าบาร์เลยทีเซนเนี่ยเลียเสดงกิโลคลาสပြီးခဲ့တဲ့စီရေကကလာအတွင်းအကျော်ကြားဆုံးနဲ့အနေအကြီးဆုံးဖြစ်ခဲ့တယ်လို့သိရပါတယ်။အဲ့ဒီတုန်းကဝေဟင်မှာ stealth တိုက်လေရင်အင်မတန်မှနာမည်ကြီးတယ်လို့ရေပြင်မှာလည်းကီလိုကလပ်ရေငုပ်သင်္ဘောတွေကမင်းမှုနေတာဖြစ်ပါတယ်တဲ့။အဲ့ဒီသင်္ဘောတွေမှာရေပြင်ကနေဝေဟင်ပြည့်ဒုံးကျည်တွေလည်းတပ်ဆင်ထားတာပါ။ဒါပေမဲ့ဒီနေ့အခြေအနေနဲ့နှိုင်းချင်မယ်ဆိုရင်တော့ပင်လယ်ပြင်ရေအောက်မှာကြားချင်းငုံနိုင်စွာအပါအဝင်တခြားခင်မီကိရိယာတွေလိုအပ်နေသေးတယ်လို့ကြွန့်ကျင်သူတွေကပြောပါတယ်။အင်းဒီချင်းဘင်္ဂလားဒေ့ရှ်ရေတပ်ကတော့2016ခုနှစ်ကမင်းကလပ်အမျိုးအစားရေငုပ်သင်္ဘော20ဝယ်ယူခဲ့ပါတယ်ကီလိုဟာမင်းတဲ့ဈေးနှုန်း30လောက်ကြီးပါတယ်ဘင်္ဂလားဒေ့ရှ်ကဝယ်ယူခဲ့တဲ့အဲ့ဒီမင်းကလပ်သင်္ဘော2စီးအတွက်အမေရိကန်ဒေါ်လာ204သန်းကုန်ကျခဲ့တာပါအလားတူဗီယက်နမ်ကလည်းရုရှားလို့ကီလိုကလပ်ရေငုပ်သင်္ဘော6စီးဝယ်ယူခဲ့ရမှာတစီးကိုဒေါ်လာသန်း300ကနေ350လောက်ကုန်ကျခဲ့ပါတယ်အခုလိုအိန္ဒိယကမြန်မာကိုကီလိုကလပ်အမျိုးအစားရေငုပ်သင်္ဘောရောင်းချလွှဲပြောင်းပေးမယ်ကိစ္စကြောင့်ဘင်္ဂလားပင်လယ်အော်အတွင်းတက်ရောက်လာနိုင်တဲ့ပထဝီမဟာဗျူဟာဆိုင်ရာအလားအလာတွေနဲ့ပတ်သက်ပြီးခမန်းချက်မျိုးစုံလည်းပေါ်ထွက်လာခဲ့ပါတယ်။အိန္ဒိယအနေနဲ့ကတော့မြန်မာကိုသူ့ရဲ့အရှိတ်ထိမူဝါဒအတွက်ဂျာခန်အဖြစ်ရှုမြင်ထားတာပါ။ဘင်္ဂလားပင်လယ်အော်မှာတရုတ်ရဲ့ဩဇာကြီးထွားလာမှုကိုဟန်တားရည်အတွက်အိန္ဒိယရဲ့ဒေသတွင်းလူညုံရေးဆိုင်ရာနိုင်ငံရေးဗျူဟာမှာမြန်မာကအရေးကြီးတဲ့နေရာမှာရှိနေတာပါ။ဒါ့အပြင်အရှိတ်တောင်အာရှဒေသတွင်းနိုင်ငံတွေနဲ့ဆက်ဆံရေးဒေသတွင်းလူညုံရေးစတဲ့ခေါင်းစဉ်တွေအောက်မှာမီလန်ရေတက်လက်ချင်ရေအိန္ဒိယသမုဒ္ဒရာအတွင်းရေတက်ချင်းပူပုံလက်ချင်ရေတွေလည်းဆောင်ရွက်နေတာဖြစ်ပါတယ်အိန္ဒိယကမြန်မာကိုရေတက်ဆိုင်ရာပံ့ပိုးမှုတွေပေးနေတာကလည်းဘင်္ဂလားပင်လယ်အော်ဒေတာတွင်နိုင်ငံတွေအပေါ်မှာတရုတ်ရဲ့ဩဇာကြီးထွားလာနေတာကိုချိန်ဆညှိဖို့အတွက်ဖြစ်ပါတယ်လက်ရှိပထဝီမဟာဗျူဟာအရကတော့ဘင်္ဂလားပင်လယ်အော်မှာမြန်မာကအခရာကျတဲ့နေရာမှာရှိနေတာကြောင့်အိန္ဒိယကမြန်မာကိုရင်ကုန်သင်္ဘောရောင်းချတာဟာကျိုးချုံကျတယ်လို့လက်လာသူတွေကရှုမြင်ကြပါတယ်တစ်ဖက်မှာလည်းမြန်မာနဲ့တရုတ်ကြားစီပေါ်ရေးစီရေးဆက်ဆံမှုတမိုင်းကချုပ်ထွေးခဲ့ပေမဲ့မြန်မာအနေနဲ့ညှိညှိနှိုင်းနှိုင်းဆောင်ရွက်နိုင်ခဲ့တယ်လို့လေ့လာသူတွေကဆိုပါတယ်။စတော့ဟုတ်နိုင်ငံကညဉ့်ညချီသူတေသနာအဖွဲ့ရဲ့မကြာခင်ကထုတ်ပြန်ချက်မှာတော့2014နဲ့2018အတွင်းတရုတ်ဟာမြန်မာရဲ့အကြီးကလက်နက်ပစ္စည်းထောက်ပံ့တဲ့နိုင်ငံဖြစ်တယ်လို့လည်းပြောဆိုကြပါတယ်ခင်ဗျာ။